ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာအမှန်တရားအတွက်ဇွဲလုံးလားအပြည့်နဲ့ယက်တီသူဖြစ်တယ်လို့မြန်မာဒီမိုကရေစီရေးအတွက်လဲစွန်းစွန်းတမန်ကူညီခဲ့သူဖြစ်တယ်လို့အမေရိကန်ရောက်မြန်မာအရေးတကြွလှုပ်ရှားသူတွေရဲ့အမြင်ကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
ဂျွန်မက်ကိန်းအတွက်ဝန်ထမ်းကြောင့်တဝန်လာတွေဆက်လက်ဝင်ရောက်လာနေသေးဖြစ်ပြီးသူ့အတွက်အမွေပွဲအထိတ်မှအခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာတည်င်းတပတ်ကြာကျင်းပသွားမှာဖြစ်ပါလေ။အဲ့ဒီမြို့တွေကတော့သူ့လွတ်တော်အမတ်တဦးအဖြစ်ကိုစားပြုခဲ့တဲ့အိုင်ဇိုနာပြည်နယ်ဖီနစ်မြို့လွတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန် DC မြို့နဲ့သူ့ကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတူရှိရာမယ်လန်ပြည်နယ်မြို့တော်အနာပိုလစ်မြို့တို့ဖြစ်ပါလေ။ဂျွန်မက်ကင်းဟာ1983ခုနှစ်မှာအောက်လွတ်တော်အမတ်အဖြစ်စတင်ရွေးကောက်တင်မြှောက်ခံရခြင်းကနေကွယ်လွန်တဲ့အချိန်ထိအမှန်တရားအတွက်ရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ခဲ့သူအဖြစ်အမေရိကန်နိုင်ငံရဲ့လောကမှာလေးစားယုံကြည်ခံရသူတဦးဖြစ်ပါတယ်။မြန်မာအပါအဝင်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်သုံးနေတဲ့တိုင်းပြည်တွေမှာဒီမိုကရေစီထွန်းကားရေးအတွက်သူတက်နိုင်တဲ့အခန့်ကဏ္ဍကနေကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ SNLD ပါတီကိုစားပြုပြီး1990ပြည်နှစ်ရွေးကောက်ပွဲမှာအရွေးချက်ခံရပြီးလက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေချနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ်
။သူကတကယ်အမေရိကန်နိုင်ငံရေးသမားစစ်စစ်လို့ပြောလို့ရတော့ဗျာ။မှန်တယ်။အဲ TikTok ကိုသူမစောတန်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်။အဲသူပါတီနဲ့ပဲဆန့်ကျင်အောင်လုပ်ခဲ့တယ်လို့ကျွန်တော်တွေ့လဲရပါတယ်။အဲတော့လမ်းစဉ်တစ်ခုကိုသူနားလည်တဲ့သူမှန်တယ်လို့ယူထားတယ်လမ်းစဉ်တစ်ခုကိုသူစကြဝဠာစက္ကန့်နဲ့များမှာတော့အားလုံးကလေးစားရလို့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လို့အဲ့ဒါတော့ကျွန်တော်ပြင်းပြီးတော့ပေါ့နော်အဲ့လိုပဲမြန်မာနိုင်ငံရေးဒီခွေရေးဒီလူ့ရေးစီရေးကိစ္စတွေမှာလည်းဒီတိုင်းမှာပဲလူ့ခွေရေးနဲ့ဒီလူ့ရေးစီရေးကိုသူတကယ်ယုံကြည်တယ်ယုံကြည်တဲ့အတိုင်းပဲဆိုသူပြင်းပြအောင်လုပ်ခဲ့တယ်သူတဲ့ရွယ်နဲ့ရှေ့တော်မဆန်းနိုင်ငံဖြစ်တဲ့ပုံမှန်ကြီးကိုရောင်းသွားပြောမှလူပင်လုံးထိုက်တာကိုသွားလုပ်တယ်သူလည်းဟိုကတော့တကယ်လည်းသူရဲ့ရည်တိချက်ခိုင်မြဲတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါဆိုလည်းကျွန်တော်ကိုယ်ယူပါတယ်ကွယ်လွန်လာတဲ့အတွက်လည်းကျွန်တော်စိတ်ထဲမှာစပေါ်မမျိုးတာတာဖြစ်ရပါ
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံအပြီးထမ်းမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ရဟန်းပြိုများတမကဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေစိုက်တရင်သုံးနေသူလည်းဖြစ်တဲ့ဆရာတော်ဦးခေမာစာရကလည်းမြန်မာဒီမိုကရေစီအရေးအတွက်ထောက်ခံအားပေးတဲ့ဥပဒေတွေအမေရိကန်လွှတ်တော်မှာပြဋ္ဌာန်းနိုင်အောင်ဂျွန်မက်ကိန်းကဥဆောင်လှုပ်ရှားခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်
တောင်မုန်းကြီးနဲ့မှာမြန်မာနိုင်ငံအတွက်အချက်၄ချက်သူတို့ရှာမှတ်တယ်နောက်ပါလီမန်ကိုတင်ပေးလိုက်တယ်ပါလီမန်မှာသူတို့ဒီအစိုးရကဘာလုပ်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီမရသမျှကာလပတ်လုံးအမေရိကန်အစိုးရတဲ့တာဝန်ရှိတယ်တာဝန်ယူရမယ်ဆိုတော့ပါလီမန်မှာဆုံးဖြတ်နိုင်အောင်ကြားအောင်ဒီ Dramatic Party ကလုပ်သွားတယ်နောက်ပြီးသမ္မတကတော့စင်ကာပူရဲ့လက်မှတ်ထိုးပြီးတော့အတည်ပြုခဲ့တာပေါ့ဒါလည်းမြန်မာနိုင်ငံမှာဥပဒေတော်ဒီအာဏာရှင်တွေနောက်ဆုတ်တော့အောင်ဒီမိုကရေစီပွင့်လန်းတော့အောင်အခွင့်အရေးတွေရလာအောင်တန်းအားပေးခဲ့တာဆိုတော့ဂျွမ်မက်ကင်းအပါအဝင်ဥပဒေတော်အများကြီးကြီးစုတင်ပြန်ပြီးကောင်းတာပေါ့ဒါရဲ့ဂျွမ်မက်ကင်းရဲ့ခြေရာလက်ရာတွေလည်းဖြစ်တယ်ပေါ့မြန်မာနိုင်ငံကိုတက်ရောက်သွားပြီးတော့ဒီလိုအရေးပါတဲ့ပုံကတရားဥကသွားရောက်လေးလာတဲ့အပြည်သူတွေကိုအားပေးတယ်သူ့နိုင်ငံမှာလည်းပဲဒီလိုအဆိုတွေကြလာအောင်ဖီအားတွေရလာအောင်သူတို့ဆောင်ရွက်သွားတယ်ဆန်ရှင်လေးနဲ့ပိုက်ခဲ့တယ်နိုင်ငံဥပမာအင်္ဂလန်တို့ထောက်ခံလာအောင်ဂျပန်တို့ထောက်ခံလာအောင်ဒီလေအမေရိကန်အစိုးရအစဉ်အဆက်ကကြိုးပမ်းသွားတာလေဒါဥစဉ်တို့လေအဲတုန်းကသူတို့နဲ့ပဲအတူတူပေါင်းလို့ရတာလေဆိုတော့ပိုတိတာပေါ့
သူ့အနေနဲ့ဂျွန်မက်ကိန်းနဲ့လူကြီးမရင်းနှီးပေမဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုဒီဇိုင်းမမထောက်ခံအားပေးသူဖြစ်တာကြောင့်ဖီနစ်မြို့မှာရှိတဲ့သူယုံရှိမှာထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ဘူးတယ်လို့လည်းဆရာတော်ဦးခေမာစာရကမိန့်ပါတယ
်ဒီလူတွေကတော့ထောက်ခံကြပါတယ်ဘာလို့ဆိုသူ့လေဂုဏ်ယူကြတာပေါ့ဒီနေ့တော့လူရှင်းမတွေ့ဖြစ်ပါဘူးသူ့စီရောတော့မြန်မာနိုင်ငံအကြောင်းတွေစာပို့တယ်နောက်သူ့ယုံမှာသူ့ပါတီသူ့ကပ်ပုံတွေခိုင်ပြီးတော့မြန်မာနိုင်ငံကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းဆန္ဒပြကြတယ်ဒီနေ့ရလို့ရှိအမေရိကန်အကြောင်းသားတွေလည်းပါတော့ပေါ့သူမြန်မာနိုင်ငံသွားတယ်ဒါမျိုးတွေတော့ရှိတယ်လေနောက်သူ့ကိုလည်းပဲဒီနေ့မှာအမေရိကန်ကတော့မဲချေတာပေါ့မြန်မာနိုင်ငံကိုအထောက်အပံ့တဲ့ပုံစံတရားလေးဖြစ်တယ်။မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့ပုံစံတရားလေးဖြစ်တယ်။နောက်တော်တော်များများလေးလုံးပေးကြတာပေါ့ထောက်ခံမှုလေး။ဒီအတွက်သူတို့ကထောက်ခံတဲ့အနေနဲ့လူငယ်ဟာလောက်ဆန္ဒပြရတယ်။ဖိနေမှာပေါ့
။ဂျိုမက်ကင်းဟာ2011ခုနှစ်မှာမြန်မာနိုင်ငံကိုတွားရောက်ပြီးမ မြန်မာပြည်ရဲ့အတွင်းကူးပြမှုအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်။အခက်အခဲစင်ခေါ်ချက်တွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရေးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်းအချမ်းပြည်ဝေဒနာရှင်တွေကိုကုသပေးနေတဲ့စင်တာတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ အထက်လွှတ်တော်နိုင်ငံသားဆိုင်ရာကော်မတီဥက္ကဋ္ဌအဖြစ်မစ္စတာမကိန်းတာဝန်ထမ်းဆောင်နေတဲ့ကာလအတွင်းအမေရိကန်ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းထဲမှာမြန်မာနိုင်ငံအပေါ်အရေးယူရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းတရားကိုအထက်လွှတ်တော်နိုင်ငံသားဆိုင်ရာကော်မတီကအတည်ပြုပေးခဲ့ပါတယ်။ဒါပြင်ဖန်စီခံထားတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပ ေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ရှုံချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခတွေဘေးရန်ကင်းရှင်းဂုဏ်သိက္ခာရှိစွာကိုယ်တော်နဲ့ကိုရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်ပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရားကိုအထက်လွတ်တော်နိုင်ငံသားရေးရာကော်မတီမှမှတ်လကအတည်ပြုပေးခဲ့ပါတယ်။ဂျွန်မက်ကင်းကွယ်လွန်သွားတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကလည်းအတိအကျတုံ့ပြန်ရေးသားကြတာမှာသူဟာစစ်မှန်တဲ့အမေရိကန်သူရဲကောင်းဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောကြားလိုက်ပြီးဗြိတိရှ်နိုင်ငံသားရေးဝန်ကြီးထရီဇာမေကလည်းကိုဂျိုးဆွန်ပြီးတိုင်းပြည်အတွက်ပေးဆက်သူအဖြစ်ဆံပြနေထိုင်ခဲ့သူဖြစ်ကြောင်းပြောပါတယ်။ဂျွမကင်းဟာဗီယက်နမ်စစ်ပွဲအတွင်းစစ်သုံးပန်းအဖြစ်နှစ်ကာလရှည်ကြာစွာဖမ်းဆီးခံထားခဲ့ရပေမဲ့နိုင်ငံအခြားစစ်ပွဲတွေကြောင့်တည်ရှိနေတဲ့ဒဏ်ရာတွေကိုကုစားနိုင်အောင်ဥဆောင်ကြိုးပမ်းခဲ့သူဗီယက်နမ်အမေရိကန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ဟနွိုင်းမြို့အမေရိကန်တန်ယုံကဂျွမကင်းကွယ်လွန်ခြင်းအထိတ်မှထားရှိတဲ့အမတ်တမ်းမှာဗီယက်နမ်နိုင်ငံရဲ့ဝန်ကြီးဖမ်ဘင်မင်းကရေးသားခဲ့ပါတယ်ဂျွမကင်းရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်ဂါရဝပြုနိုင်အောင်Arizona ပြည်နယ် Phoenix မြို့မှာရှိတဲ့ပြည်နယ်လွတ်တော်အဆောက်အဦအတွင်းဗုဒ္ဓနေ့ကစပြီးနေ့ရက်ကြာထားရှိမှာဖြစ်ပါတယ်။အဲဒီကနေမှသူ့ရဲ့ရုပ်အလောင်းကိုလွတ်တော်မှအဖြစ်32နှစ်ကြာသူထာဝန်ထမ်းဆောင်ခဲ့တဲ့ Washington DC မြို့ကလွတ်တော်အဆောက်အဦဗဟိုခန်းမအလဲမှာစနေနေ့အထိထားရှိမှာပါ။ Washington DC မြို့က National Cathedral မှာကျင်းပမဲ့သူ့အတွက်အောက်မွေပွဲအခမ်းအနားမှာတော့ American သမ္မတဟောင်းနေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့တက်ရောက်စကားပြောကြားကြမှာဖြစ်ပါတယ်။ဂျွမကင်းရဲ့ရုပ်အလောင်းကိုတော့မေရီလန်းပြည်နယ်မြို့တော်အနာပိုလစ်ကတူတက်ခဲ့တဲ့ရေတပ်စစ်တပ်ကတုံးမှာလာမဲ့တင်းငွေနေကြရင်မြေမြုပ်တကြုံမှာဖြစ်ပါတယ်ခင်ဗျာ